ိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်ပိုင်ခွင့်နဲ့ဆိုင်တဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ကိုပြင်ဆင်ဖို့ဥပဒေချမ်းတည့်ရဲ့ကြံခိုင်ဖွံ့ဖြိုးရေးပါတီဘက်ကတင်သွင်းလိုက်ပါတယ်။အဲ့ဒီပြင်ဆင်တဲ့မူချမ်းကိုပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့20ရာခိုင်နှုန်းလက်မှတ်တွေနဲ့တင်သွင်းဖို့လုပ်တာဖြစ်ပါတယ်။ဒီလိုတင်သွင်းခဲ့ရတဲ့ပတ်သက်လို့ VOA သတင်းတောက်အမတ်မီခါကသတင်းပေးပို့ထားပါရဲ့ရှင်။
ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့အာဏာရပါတီ NLD ဘက်ကလွှတ်တော်မှာစ조사လာတဲ့နောက်အခုလိုပြိုင်ဘက်ကြံ့ခိုင်ရေးပါတီဘက်ကလည်းပြင်ဆင်ဖို့တင်သွင်းလာတာဖြစ်ပါတယ်။ဒီစဲဥရေရဖွဲ့စည်းပုံကိုပြင်ဆင်မယ်ဆိုရင်လွှတ်တော်ကိုယ်စားလှယ်စုစုပေါင်းရင်20ရာခိုင်နှုန်းကပြင်ဆင်တဲ့မူကြမ်းကိုတင်သွင်းတဲ့အခါပြောင်စုလွှတ်တော်ကလက်ခံဆွေးနွေးရမယ်လို့ပါရှိထားပါတယ်။ဒီလိုပါရှိထားတာကြောင့်ကြံ့ခိုင်ရေးပါတီဘက်ကအခုလိုတင်သွင်းခဲ့တာဖြစ်တယ်လို့တင်သွင်းတဲ့ကြံ့ခိုင်ရေးပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတောင်အေးကပြောပါတယ်
။အခုရေခံကဏ္ဍကဥမာ268 268မှာကကြီးရနေငါအတိပါပါ။အဲ့တော့268ကကြီးရတော့နာပြင်းနေဆိုင်ဒေတာကြီးညီချုပ်ရဲ့အရေးချင်းပါကကြီး။ဒီကကြီးမှာပါတဲ့ရေးချင်းနဲ့ပတ်သက်လို့ဒီကရေးချင်းကိုဘာမှပြန်ပြီးအဲ့ဒီခါခွေးခန့်ငယ်ခါကြီးငါအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီစီရဲ့ဥပဒေမူကြမ်းတင်သူကဟိုပါပေါ့နော်အဲဒီနယ်နဲ့တိုင်းဒေသကြီးနဲ့ဒီနယ်ဝန်ကြီးချုပ်ခံထားရေးကိစ္စတစ်ခုပဲအဲ့ဒီကိစ္စတစ်ခုလည်းပဲပါပါအဲ့ကျန်တဲ့လုပ်ပိုင်ခွင့်နေသူ့ရဲ့ခံရတာမပါဘူ
းပြီးခဲ့ရပိုင်းကလည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်ရေးပိုင်းမှာပြင်ဆင်ဖို့ပြောဆိုလာတာတွေရှိခဲ့ပြီးနောက်ပိုင်းအခုလိုပြင်ဆင်ဖို့လွှတ်တော်ဘက်မှတက်မတော်နဲ့နီးစပ်တဲ့ကြံ့ခိုင်ရေးပါတီဘက်ကနေတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်ရေးပိုင်းပြင်ဆင်တဲ့ဥပဒေချမ်းကိုတင်သွင်းခဲ့တာပါလက်ရှိပြင်ဆင်ဖို့တင်တာမှလည်းကြံ့ခိုင်ရေးပါတီတက်မတော်သားကိုယ်စားလှယ်တွေနဲ့တိုင်းရင်းသားပါတီအချို့ပါဝင်တယ်လို့ဆိုပါတယ်ကြံ့ခိုင်ရေးပါတီကတော့သူတို့အနေနဲ့ပြင်ဆင်တဲ့ဥပဒေမျိုးတင်သွင်းခဲ့တာလို့ဆိုပါတယ်ဒီပုံမှပြင်ဆင်ဖို့တင်တင်းလာတာနဲ့ပတ်သက်လို့ဦးတောင်ကြီးက
ငါတို့လုပ်တာကတော့ခုနဖွဲ့စည်းပုံအခြေခံဥပဒေဟိုပြင်သစ်နဲ့ဟာတွေပြင်မယ်လို့ငိုတွေကလည်းဂရုပါတီကဟိုခိုင်ထားပြီးသားဖြစ်တယ်နော်ဒီဇိုင်းမှတ်မှတ်လည်းသူတို့သဘောထားကြည့်မှာထားပြီးသားဖြစ်တယ်ဒါကြောင့်မလို့ကိုကြီးညာထားတဲ့အတိုင်းဒီခေတ်ကနေပြည်သူလူထုနဲ့တိုင်းသားညီကိုမောင်နှမတွေအတွက်အလိုအဆုံကိစ္စတစ်ခုကိုစောင့်ပြီးတော့တင်လာပဲဖြစ်ပါလေဒီနာပြည်နယ်တိုင်းဒေသကြီးမှာရှိတဲ့ဝန်ကြီးချုပ်ကခုနပြည်နယ်တိုင်းဒေသကရွေးချယ်ပြီးခံထားခွင့်ရရမြေသားညီမျိုးရေရောနောက်တစ်ခါတိုင်းသားတို့ရဲ့ဒါခွင့်ရေရောနောက်တစ်ခုကလွတ်လပ်ပြီးတရားမျှတတဲ့အခွင့်အရေးတွေလည်းပို့ပြီးတော့ကျန်းလာနိုင်တယ်လေဆိုတဲ့ပြောမှန်းချက်ပေါ့နောက်တစ်ခါအပေါ်ကနေပြီးတော့ဒီဘုံချုပ်ခံမှုပေါ့ဒါလေးတွေကြောပါသွားဖို့ဒါလေးတွေကိုတွေးပြီးတော့မှအထူးဆုံးပြင်လိုက်
တိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်ခန့်ထားရင်းနဲ့ပတ်သက်လို့တိုင်းရင်းသားပါတီတွေဘက်ကဟိုးအရင်ကတည်းကစော်တကတက်ခဲတာတွေရှိခဲ့ပါတယ်အဓိကအားဖြင့်တိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုသမရဘက်ကခန့်အပ်တာမဟုတ်ဘဲတက်ဆိုင်ရာဒေတာလွှတ်တော်တွေကနေရွေးချယ်သွားပေါ့ပါဥပမာဆိုရင်လက်ရှိရခိုင်လွှတ်တော်မှာအများစုအနိုင်ရထားတဲ့ ANP ပါတီကဒေတာအစိုးရအဖွဲ့ကိုဖွဲ့စည်းခွင့်မရဘဲနိုင်ငံတော်သမရကပဲတိုက်ရိုက်ခန့်ထားတဲ့ကိစ္စတွေပါဒါကြောင့်လေတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်ခန့်ထားရေးပြဋ္ဌာန်းချက်တွေကိုပြင်ဆင်ဖို့တိုင်းရင်းသားတွေဘက်ကလိုလားနေကြပါတယ်။ရခိုင်မျိုးသားပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကတော့ဒီလိုတင်ပြလာတာတွေကိုပါတီကြီးနှစ်ခုရဲ့အပြိုင်မှုအဖြစ်ရှုမြင်ပါတယ်
။အဲ့ဒီတော့ရနိုင်တဲ့ပုံမှန်တော့တက်မတော်နဲ့ NLD ကြားမှာရှိတယ်လို့မြင်တယ်။ဥမာ59စလုံးလို့နော်။ပြီးတော့ဟိုတက်မတော်ကနိုင်ငံရေးဦးဆောင်မှုခန်းကဏ္ဍမှာပါဝင်ရမယ်ဆိုတာတို့အဲတက်မတော်ကနိုင်ငံရေးဦးဆောင်မှုခန်းကဏ္ဍမှာပါဝင်ရမယ်ဆိုတဲ့ပုံမှန်ကိုမပြင်လဲပဲဒီဘက်ကအာမပြင်ရဲရကြမှာပေါ့ပြင်ပြန်တော့လေသူကတက်ကရှော့ပေးမပုံမရှိဘူးဘယ်လောက်ထိပြင်ဆင်နိုင်မလဲပေါ့နော်ကျွန်တော်တို့ကဒီမိုကရေစီဘယ်လောက်ထိဆောင်မလဲအဲတက်မတော်25ရာခိုင်နှုန်းယူထားတာရောရှော့ရှာနိုင်မလားဆိုတဲ့အပေါ်မှာကျွန်တော်တို့ကတော့အခုလောလောဆယ်တော့တက်ဖက်ကတော့အဲ့လိုအခြေအနေလက္ခဏာမပြသေးဘူးလို့ကျွန်တော်တို့မြင်တယ်အဲတော့ NLD နဲ့သူတို့ကြားမှာရောဘယ်လောက်ထိနှိမ့်နိုင်မှုရှိပြီလဲဆိုတာကျွန်တော်မသိနိုင်ဘူးဒါပေမဲ့ရှာကြတဲ့ကပဲသူတို့အဲ့ဒါကော်မတီဖွဲ့စည်းရေးနဲ့ကြောင်းကြောင်းကောင်းကွက်မှုတွေဖြစ်ခဲ့တယ်ဆိုတော့ကျွန်တော်အနေနဲ့တော့ထိတ်ထိတ်တိုးလာနေလို့များတယ်ဒါပေမဲ့ NLD ကလည်းပဲထိတ်ပြီးတော့မျောလင်းတာတော့မဟုတ်ဘူးလို့ကျွန်တော်ထင်တယ
်ဥပဒေချမ်းတင်သွင်းမှုနဲ့ပတ်သက်လို့လွှတ်တော်ကဘယ်လိုဆုံးဖြတ်အောင်လဲဆိုတာကိုတော့မသိရသေးပါဘူးလက်ရှိမှာတော့ဥပဒေချမ်းကိုတက်ဆိုင်ရာလွှတ်တော်ဥက္ကဋ္ဌတွေဘက်ကလက်ခံထားတယ်လို့တင်သွင်းခဲ့တဲ့ဦးတောင်အေးကဆိုပါတယ်ရှင်